အာဖရိကတိုက်အနောက်ပိုင်းမှာဖြစ်နေတဲ့အီဘိုလာကူးစက်ရောဂါဟာအခုခါဆိုရင်စီနီဂေါနိုင်ငံကိုရောက်ရှိလာပြီဖြစ်ပါတယ်။စီနီဂေါနိုင်ငံကသူတို့စီမှာအီဘိုလာရောဂါဖြစ်နေသူတဦးကိုတွေ့ရှိခဲ့တယ်ဆိုပြီးတော့တောက်ချာနေကကြေညာပါတယ်။အီဘိုလာရောဂါဖြစ်နေသူဟာဂီနီတက္ကသိုလ်ကျောင်းသားတဦးဖြစ်ပြီးတော့အဲ့လူဟာစီနီဂေါနိုင်ငံမြို့တော်ဒက္ကာမှာဆေးကုသမှုခံယူနေတယ်လို့စီနီဂေါကျန်းမာရေးဝန်ကြီးအဝါမာရီကိုကသတင်းတောက်တွေကိုပြောပါတယ်။ဂီနီနိုင်ငံမှာအီဘိုလာရောဂါဖြစ်သူတွေနဲ့ထိတွေ့မှုရှိခဲ့တယ်ဆိုတာကိုအဲ့ဒီလူငယ်ကဝန်ခံခဲ့တယ်လို့လည်းသူမကပြောပါတယ်။စီနီဂေါနိုင်ငံဟာဒေသတွင်းအီဘိုလာကူးစက်ရောဂါဖြစ်နေတဲ့နိုင်ငံတွေထဲကပြင်စမမြောက်နိုင်ငံဖြစ်ပါတယ်။အီဘိုလာရောဂါပိုးကြောင့်ဂီနီ၊လိုင်ဘေးရီးယား၊ဆီယရာလီယွန်နိုင်ငံတွေမှာအခုနှစ်တွင်သေဆုံးသူဟာ1500ကျော်သွားပြီလည်းဖြစ်ပါတယ်။အီဘိုလာကူးစက်ရောဂါဟာအခုဆိုရင်6လရှိသွားပြီဖြစ်ပြီးတော့အခြေအနေတွေကပိုပြီးတော့ဆိုးဝါးလာနေတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေမှာသတိပေးလိုက်ပါတယ်စုစုပေါင်းယောဂဖြစ်သူဥယျာဉ်ရဲ့40ရာခိုင်နှုန်းဟာလွန်ခဲ့တဲ့သတင်းပတ်3ပတ်အတွင်းဖြစ်ခဲ့တာလို့သူကပြောပါတယ်အီဘိုလာယောဂကိုကုသဖို့အတွက်စမ်းသပ်ထုတ်လုပ်နေတဲ့စမ်းသပ်ဆေးဝါးတွေနဲ့ယောဂပိုးရှိတဲ့မြောက်18ကောင်ကိုတက်ခွဲကမ်းမှာစမ်းသပ်ကုသခဲ့တာဟာလည်းအလုံးအောင်မြင်မှုရခဲ့တယ်လို့သိပ္ပံပညာရှင်တွေကတောက်ကြနေမှာပြောပါတယ်ZMAP ဆေးပြားတွေကိုပေးပြီး9ရက်အကြာမှာအဲ့ဒီယောဂဘိုးရှိနေတဲ့မြောက်တွေအားလုံးအသက်ရှင်ခဲ့တယ်ဆိုပြီးတော့လဲသိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျာ